မြန်မာနိုင်ငံမှာရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာဒီကနေ့မှာပဲမြန်မာနိုင်ငံရဲ့အထူးစီးပွားရေးဆောင်တီလဝါမှာအကျိုးအတူလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေနဲ့နားလည်မှုစာကျင်လာတွေလက်မှတ်ရေးထိုးခဲ့ပါတယ်မြန်မာနိုင်ငံအတွင်းမှာထုတ်လုပ်ရေးလုပ်ငန်းတွေသာမကဝန်ဆောင်မှုလုပ်ငန်းတွေမှာပါစီးပွားရေးဆိုင်ရာယင်းနှိမ့်မြှုပ်နှံမှုတွေလှုပ်ဆောင်တော့မှာဖြစ်တဲ့အတွက်ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေကလည်းကြိုဆိုကြပါတယ်။နေပေါင်း40နေပါအတွင်းဂျပန်ဝန်ကြီးချုပ်တူအူအနေနဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်ရောက်လာတဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအန်အေဒီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့တာပါ။အပြည့်အစုံကတော့ကုန်သည်ဆက်မှုအသင်းချုပ်မှသတင်းသွားယူခဲ့တဲ့ VOA သတင်းတော့ကိုအောင်ရမောင်ကတင်ပြပေးပါမယ်
။ဟုတ်ပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ဟာဒီကနေ့မှသူနဲ့အတူပါလာတဲ့ဂျပန်စီးပွားရေးလုပ်ငန်းရှင်150နဲ့အတူတီလဝါအထူးစီးပွားရေးဆောင်ကိုတွားရောက်ခဲ့ပြီးတော့စီးပွားရေးဆိုင်ရာနားလည်မှုတွေလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ဟာဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့နဲ့မြန်မာနိုင်ငံကုန်သွယ်ဆက်မှုအသင်းချုပ်ရဲ့စီးပွားရေးဆွေးနွေးပွဲကိုလည်းတက်ရောက်ပြီးတော့မင်ကွန်းတရက်ပြောကြားခဲ့တာပါ။ဂျပန်ဝန်ကြီးချုပ်ပြောသွားခဲ့တာကတော့နှစ်ပေါင်း40နီးပါးမြန်မာနိုင်ငံကိုဂျပန်ဝန်ကြီးချုပ်တွေမရောက်ဖြစ်ခဲ့တဲ့အခြေအနေကနေသူ့အနေနဲ့မြန်မာနိုင်ငံကိုရောက်လာနိုင်ခဲ့တဲ့အတွက်ဝမ်းသာတဲ့အကြောင်းနဲ့အမေရိကန်ပါဝင်အနောက်ဥရောပနိုင်ငံတွေကစီးပွားရေးပိတ်ဆို့တံခတ်မှုတွေမြန်မာနိုင်ငံအပေါ်ပြုလုပ်ထားချိန်မှာလည်းဂျပန်နဲ့မြန်မာဟာဆက်ဆံရေးကောင်းတွေရှိခဲ့တယ်လို့သူကပြောပါတယ်။ဒါကြောင့်အခုချိန်ကစပြီးတော့မြန်မာနိုင်ငံကိုအကူအညီပေးရေးလုပ်ငန်းတွေမှာသာမကစီးပွားရေးလုပ်ငန်းတွေမှာလည်းတိုးမြှင့်ရင်းနှီးမြှုပ်နှံတာတွေဆောင်ရွက်ပေးမယ်လို့လည်းသူကပြောခဲ့တာပါ။1988ဒီမိုကရေစီအရေးလူမှုအုံကြွမှုကစစ်တပ်အကြမ်းဖက်နှိမ်နင်းအာဏာသိမ်းခဲ့ပြီးတော့လူ့အခွင့်အရေးချိုးဖောက်မှုတွေအပြင်းထန်ရှိနေတဲ့ကာလအတွင်းအထူးသဖြင့်အနောက်နိုင်ငံအများပြားကမြန်မာနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေအပြင်းထန်အရေးယူခဲ့တဲ့ကာလအတွင်းတွေမှာတော့အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းလာတဲ့ဂျပန်နိုင်ငံကမြန်မာနဲ့ဆက်ဆံရေးကိုမပြတ်ထိန်သိမ်းခဲ့တာပါ။ဒီတစ်ချိန်ဂျပန်ဝန်ကြီးချုပ်ရဲ့ခီးစဉ်အတွင်းမှာပြည်ရင်းကအများပိုင်စီးပွားရေးလုပ်ငန်းတွေနဲ့လုပ်ငန်းတွေလုပ်ဖို့သဘောတူခဲ့တဲ့အပေါ်မှာအမှန်တကယ်ပဲအလုပ်ဖြစ်မဲ့အခြေအနေတွေရှိလာနိုင်မယ်လို့လည်းမြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးချစ်ခိုင်ကပြောပါတယ
်။စံစဘာဆက်တာအနေနဲ့တော့မစ်ဆူရီကုမ္ပဏီနဲ့မကြခင် joint venture ထိုးတော့မှာပေါ့နော်။အဲ့တော့ဒီအဖွဲ့အစည်းဒီ delegation လာတဲ့ဥစ္စာတော့ခြား delegation နဲ့မတူဘဲနဲ့တကယ်ကိုခိုင်ခိုင်မာမာနဲ့လုပ်ငန်းတွေအကောင်အထည်ပေါ်လာနိုင်လို့ယုံကြည်တယ်ပေါ့နော်။
ဂျပန်ဝန်ကြီးချုပ်ရဲ့ခီးစဉ်အတွင်းမှာတော့ Hitachi, Toshiba တို့လို electronic company တွေကအစ Mitsubishi လို့အကြီးစားစက်မှုလက်မှုလုပ်ငန်းတို့လို company တွေအစုံ company ပေါင်းစုံကမြန်မာနိုင်ငံမှာနည်းပညာဖွံ့ဖြိုးရေးနဲ့လျှက်စစ်တပ်အားလိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးအစီအစဉ်တွေကိုဆွေးနွေးတော့မှာဖြစ်တဲ့အကြောင်းလဲဂျပန်နိုင်ငံသတင်းစာတွေမှာဖော်ပြနေကြတာဖြစ်ပါတယ်။လက်တလုံးမှာဂျပန်နဲ့မြန်မာစီးပွားရေးလုပ်ငန်းတွေပူးပေါင်းလှုပ်ဆောင်မဲ့နေရာမှာထုတ်လုပ်မှုလုပ်ငန်းတွေသာမကဝန်ဆောင်မှုလုပ်ငန်းတွေမှာလည်းရင်းနှီးဖို့လှုပ်ဆောင်နေတာပါ။နောက်ပိုင်းမှာဆက်သွယ်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နိုင်ရင်မြန်မာနိုင်ငံရဲ့အသင်းတင်ထုတ်လုပ်မှုတန်ဖိုး GDP တွေလည်းမြင့်တက်လာမယ်လို့မြန်မာနိုင်ငံငါးလုပ်ငန်းအဖွဲ့ချုပ်ဒုက္ခရဦးနှင်းဦးကပြောပါတယ
်။အခုနောက်ဆက်မှာတော့ကျွန်တော်ကြည့်တာတော့ဟို production လို့တော့မဟုတ်ဘူးဗျ။ဟိုနောက်ပြော service တွေပါပါတယ်။ဒီမှာတော့ဟို telecommunication နဲ့ telephone ကိစ္စတွေ service တွေပဲ။ဒါဆိုဒါတွေကလည်းဟိုကျွန်တော်ရှိမှာဟိုနောက်ပြသွားတဲ့ဘက်ကတော့ပါပါတယ်။ telephone တွေက develop ဖြစ်လို့ရှိရင် 1% တော့ကျွန်တော် GDP growth ဖြစ်တယ်။နောက်တော့ဒီဘက်ကနေပြီးတော့ဟာ telephone နဲ့ telefax နဲ့ data နဲ့ပတ်လို့ရှိရင် 0.5% တော့တက်မယ်လို့ပြောသွားတာဒါတွေအားလုံးကျွန်တော် GDP အတွက်လာလာဖြစ်တဲ့အတွက် service center အနေနဲ့ GDP ကိုဆွဲသွားတာလည်းပါတဲ့အတွက် best ဆုံးကျွန်တော်တွေးမိပါတယ်။ဘာဖြစ်စင်လဲဆိုတော့ဒီ Japanese Association နဲ့မြန်မာ Association နဲ့ကဗမာပြည်ရဲ့အခြေအနေမှန်ကိုနဲ့စီးပွားရေးလုပ်ငန်းရှင်တွေအခြေအနေမှန်ကိုတော့အင်တန်ပြည့်အောင်ကြိုးစားဖို့လိုပါတယ်။ဒီလိုအပ်ချက်တွေပေါ့နော်။အဲ့တော့ဘယ်လိုပူးပေါင်းမလဲဘယ်လိုလုပ်မလဲဆိုတော့အသေးစိတ်ဆွေးနွေးပြီးတဲ့အချိန်မှာကျွန်တော်တို့ကစီးပွားနှိမ့်နိုင်ပြီးတဲ့မှာဒါလုံးမှသာကိုပြီးဖြည့်ရောက်အောင်လို့ပုံသက်ပါတယ်။
ဂျပန်အဆိုရင်မြန်မာနိုင်ငံပေးစရာရှိနေတဲ့ပြည်ပကျွေးမီဒေါ်လာတန်1000လောက်ကိုပေးချေနိုင်အောင်ဒီနှစ်စမ်းမှာကြားဝင်ကူညီထားတာပါဒီလိုပဲမြန်မာနိုင်ငံရဲ့ဘန်နာရေးလော့ဂအတွက်အထောက်အကူဖြစ်လာမယ့်အစုရှယ်ယာဈေးကွက်တစ်ခုဖန်တီးနိုင်ဖို့ကိုလည်းတိုကျိုစတော့အချိန်းနဲ့ဒိုင်ဝါစကူရီတီကုမ္ပဏီတွေကနေအကူအညီပေးနေတာဖြစ်ပါတယ်နှစ်နိုင်ငံကြားယင်းနှိမ့်မြှုပ်နှံမှုကုန်သွယ်မှုတွေတိုးမြင့်မှုမျှော်နှင်နေတဲ့ဂျပန်နိုင်ငံကလက်တလောမြန်မာနိုင်ငံအတွင်းစီမံကိန်း35ခုမှလည်းဝင်ရောက်လုပ်ကိုင်နေတာဖြစ်ပြီးတော့အဲ့ဒီထဲမှာရန်ကုန်တီလဝါစီးပွားရေးဇုန်တည်ဆောက်ရေးလုပ်ငန်းကတော့အကြီးဆုံးတစ်ခုလည်းဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ဟာဒီကနေ့နေ့လယ်ပိုင်းမှာပဲအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့သူနေထိုင်ရာ Chatrian Hotel မှာတွေ့ဆုံခဲ့ပြီးတော့မနေ့ပြန်မှာနိုင်ငံတော်သမ္မတဦးသိန်းစိန်အပါအဝင်လွတ်တော်ပိုင်းကဥက္ကဋ္ဌတွေနဲ့လည်းတွေ့ဆုံမှုရှိနေတာဖြစ်ပါတယ်ခင်ဗျာ